မြန်မာအစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးထူးထားတဲ့ KNU ပြည်မျိုးရာစီယိုဖာပုံခရိုင်စစ်မှန်ငါးသက်ဖွဲ့နဲ့မြန်မာစစ်သားတို့ကြားဖာပုံမြို့နယ်မဲဝံကျေးရွာမှာတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ KNU ပြည်မျိုးရာစီယိုလှုပ်ရှားစီရမှာတပ်မတော်သက်စခန်းတွေနဲ့ထပ်မံစိုးချသက်စခန်းတွေကိုဒီနှစ်ကုန်နောက်ဆုံးစာရုပ်သိမ်းပေးဖို့ကရင်မျိုးရာလူမျိုးရေးတပ်မတော် KNLA ကနေတောင်းဆိုထားပြီးဒီလအတွင်းတိုက်ပွဲဖြစ်ပွားလာနေတာပါ။ဖာပိုမြို့နယ်မဲဝံဒေသမှာမြန်မာစစ်တပ်နဲ့ KNU စစ်မှန်ငါးတိုင်းရင်းတရားနှစ်တပ်ဖွဲ့ကြားစိုက်ပွဲဖြစ်ပွားနေစေလို့ဖာပုံခရိုင် KNU စစ်မှန်ငါးပြောခွင့်ရဘသူမမန်းကပြောပါတယ
်။ဒီစဉ်လို့တော့ကျွန်တော်တို့ကြားတော့ဖြစ်နေတယ်လို့တော့ရှိတာပေါ့ဗျာ။အဓိကကတော့သူကစစ်တပ်ဘက်ကအစီကျုံလာတဲ့အပေါ်မှာကိုပဲမှုတည်တာပေါ့ဗျာ။
ဒီဇင်ဘာလ18ရက်နေ့မှာလဲဖာပိုမြို့နယ်ထုံမဲထာကျေးရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။ဒေသတွင်းသတင်းတွေကဒီတိုက်ပွဲမှာတစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့မြန်မာစစ်တပ်ကစစ်သည်တချို့ဖမ်းဆီးခံရတယ်လို့သတင်းပေါ်ထွက်နေပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူး။ဖာပိုမြို့နယ်ကတပ်မတော်စခန်းရှိရာမဲဝံကျေးရွာနဲ့အနီးဝန်းကျင်ကို KNU စစ်မှန်ငါးဖွဲ့ကဒီဇင်ဘာ15ရက်နေ့မှာစပြီးပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ထိခိုက်ဒေဝင်မှုတွေရှိခဲ့တယ်လို့ဒီတိုက်ခိုက်မှုတွေသုတ်ပြန်သွားမယ်လို့လည်းတပ်မတော်ပြောရေးစုခွေရှိသူကပြောပါတယ်။ဒီတိုက်ခိုက်မှုပြီးဖာပုံဒေသကိုမြန်မာစစ်တပ်နဲ့ကရင်လေကြားစောက်တပ် PGF တို့ပူးပေါင်းရာတွေထပ်မံပြစ်တင်လာခဲ့တာပါ။ဖာပုံဒေသရောက်ကရင်လေကြားစောက်တပ် PGF တပ်မှုတွေကတော့မဲဝံဒေသဘက်မှာစိုက်ပွဲဖြစ်ပွားနေတယ်လို့ဆိုပါတယ်။
အဘဘမှာတက်ခုနေရနေတက်ဖြစ်တယ်ပဲအဲ့ဒါအကြီးနဲ့ပဲလေတယောက်ယောက်အဝေးကနေရတဲ့ဖြစ်တော့မနေ့ကတော့ကျွန်တော်တက်နေမှုတော့သူ့လူနဲ့ဆက်ဆွေရတယ်အဲ့ဒါနေရာသူတို့အေးလာဖြစ်တယ်လေနေရာစုတ်ခတ်တာနေရာလူတာပေါ့ကွာ
မဲဝံဒေသဘက်မှာတိုက်ပွဲဖြစ်လာတဲ့သူဒေသခံရွာသား300လီပါစစ်ဘေးတိမ်းရှောင်နေရဆဲလို့ကရင်ယူစမှန်ငါပြောခွေရဘသူမမန်းကပြောပါတယ်
ရွာသေးဝေးဝေးလန်လန်ကိုသူတို့သိချောင်တာမဟုတ်ဘဲနဲ့သူတို့ရွာနီးချုပ်ဆာလေကြည့်လို့ရနေရကိုပဲချောင်တဲ့အတွက်ကြောင့်သူတို့တက်ကတော့ရွာနဲ့အဝင်ထွက်အဆက်ပြတော့ရှိကြတာပေါ့နော်လူကြီးနေရာကျော်300လောက်ပဲရှိမှာပေါ့နော
်ဖာပုံစီတပ်ဘက်စစ်ပွဲညင်တဲ့ရေးအတွက်သမရဘက်ကစတ်ဆုပ်ပေးမဲ့အခြေအနေပေါ်မူတည်နေတယ်လို့ဘသူမမန်းကဆက်ပြောပါတယ
်ဒီအိမ်လေးဘက်ကတောင်းဆိုထားတဲ့နှစ်ကုံသားကုံကြီးပေါ့ဗျာအဲ့ဒီတက်တာကြည့်တော့ဘယ်တော့ကြည့်ကောင်းကျေပေါ်ပြန်ဆုတ်ပေးနိုင်မလဲတော့များအဲ့ဒီပေါ်မှာပဲဒီတိုက်ပွဲရဲ့ရှင်းတာနိုင်ဤမဖြစ်နိုင်တော့ပြီမြန်မာစိုးရစစ်တပ်ရဲ့ဒီရဲ့ပေါ်မှာဘူးကျလို့ပဲပြောရမှာဖြစ်ပါတယ
်ဖာပုံဒေသဘက်မြန်မာသံတမန်နဲ့ KNU တို့ကြားစစ်ရေးသိမ်းမှမှုအခြေအနေနဲ့ပတ်သက်လို့သိရှိဖို့သံတမန်ဘက်ကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဖာပေါ်မဲဝံဒေသနီးဒီဇင်ဘာ15ရက်နေ့တိုက်ပွဲမှာသမရဘက်ကနေမီကျုံလုံးစစ်ချီလာလို့တိုက်ပွဲဖြစ်ပွားတာလို့ KNLA ဘက်ကဒီဇင်ဘာ16ရက်နေ့မှာသတင်းထုတ်ပြန်ခဲ့သလိုအဲ့ဒီဒေသမှာအုပ်ချုပ်မှုကိစ္စဆောင်ရွက်နေတဲ့သမရသားတွေကို KNLA သမ9ကမိုင်းဆွဲတိုက်ခိုက်ခဲ့ကြောင်းသမရဘက်ကဒီဇင်ဘာ15ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပိုမြို့နယ်ပိုလိုထာကျေးရွာမျိုးလူမျိုးတူကိုအမတ်ရှိစစ်ကူကဲရေးဌာနချုပ်စကခလက်အောက်ခံတပ်မတော်သားနှုတ်ကပြစ်ဒဏ်ခဲ့ပြီးနောက်ပိုင်းဒေသတွင်းမြန်မာစစ်တပ်စခန်းရုပ်သိမ်းရေးဒေသခံဆောင်လက်ချီတောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဒီဇင်ဘာလ3ရက်နေ့မှာလည်းမြန်မာတပ်စခန်းတွေဒီဇင်ဘာလအကုန်ရုပ်သိမ်းပေးဖို့နဲ့ပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့နေမျိုးလုံခြုံရေးအတွက်လိုအပ်သလိုဆောင်ရွက်သွားမှာဖြစ်ကြောင်းကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကလည်းသတင်းထုတ်ပြန်ထားပါတယ်။KNU ကရင်မျိုးရာစီယုံဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားပေမဲ့ဖပေါ်ခရိုင်ဘက်မှာသမရော်ကလည်းလမ်းဖောက်လို့နေမှုနဲ့ပတ်သက်လို့ KNU သမ9ကြာ2018ခုနှစ်မလကစတင်ပြီးနှစ်ပတ်စီရေးပဋိပက္ခတွေစတင်ဖြစ်ပွားလာပြီးတော့ဒီ2020နှစ်ကုန်စီရှိနေစဲလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်